ဂျာမနီနိုင်ငံမြူနိခ်မြို့မှာ300ကျင်းပနေတဲ့အချိန်60နှစ်မြူနိခ်လုံခြုံရေးညီလာခံမှာစနေနေ့ကမြန်မာရေးတက်အောင်ဆင်ရွက်ခဲ့တဲ့ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကိုပြည်သူတွေကမလိုလားတဲ့အတွက်ခုခံပြီးတော်လှန်နေကြတာဖြစ်ကြောင်းပြောကြားလိုက်ပါတယ်
Actually, civil resistance movement have been a consistent feature of Myanmar, the democratic transition and Myanmar's journey to...
အရက်တဲ့ပြည်သူတွေရဲ့ဆန္ဒရှင်ကိုတော်လှန်ပုန်ကန်မှုဟာမြန်မာနိုင်ငံဒီမိုကရေစီလမ်းရှောက်နှမ်းရမှာပုံမှန်အမြဲတမ်းတွေ့နေရတဲ့ဖြစ်ရဖြစ်ပြီး2021စစ်တပ်အာဏာသိမ်းတာကိုတော်လှန်တဲ့ဒီတစ်ခါခုခံတော်လှန်မှုမှာတော့အထူးသဖြင့်လူငယ်တွေအမျိုးသမီးတွေပါလာတာဟာထူးခြားတယ်လို့မျိုးနဲ့တောင်းနေပြည်သူတွေလူနန်းစားမျိုးစုံအားလုံးပေါဝင်လာတာဖြစ်ကြောင်းပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဟောင်းဟယ်လရီကလင်တန်ဦးဆောင်ဆွေးနွေးခဲ့တဲ့ဒီအစီအစဉ်မှာမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကခုခံတော်လှန်နေသူများရဲ့အတန်း Rebel with the Cause Voice of Civil Resistance ရဲ့ခေါင်းစဉ်နဲ့တက်ရောက်ပြီးဆွေးနွေးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကိုလက်မခံဘဲဌာနပေါင်းစုံကနေ CDM လုပ်တဲ့ဝန်ထမ်းတွေထဲမှာအမျိုးသမီးက66ရာခိုင်နှုန်းပါနေတယ်လို့မျိုးဆက်သက်လူငယ်တွေထဲမှာလည်းအခုနောက်ဆုံး Generation C မျိုးဆက်အထိပါလာတာဖြစ်ကြောင်းလည်းပြောကြခဲ့တာပါ။နှစ်ပေါင်းများစွာထိန်းချုပ်နေတဲ့ဖြုတ်ခွဲဖို့အတွက်မလွယ်ကူဘူးလို့သတ်မှတ်ထားတဲ့စစ်အာဏာရှင်ကိုတိုင်းဒေသနဲ့နိုင်ငံတွေရဲ့2028ဆစ်စင်ရဲ့အပါအဝင်ပြည်သူအများရဲ့စုပေါင်းတွန်းလှန်မှုကြောင့်အခုဆိုနိုင်ငံရဲ့ရာဂိုင်နှုန်း60ကျော်ကိုခုခံတော်လှန်နေသူတွေကထိန်းချုပ်ထားနိုင်ပြီဖြစ်ကြောင်းနဲ့ဒါဟာမြန်မာပြည်သူတွေရဲ့ထူးခြားတဲ့ဒဏ်ခံနိုင်မှုကလည်းရတဲ့ရလဖြစ်ကြောင်းတင်ပြခဲ့တာလည်းဖြစ်ပါတယ်